ဒီမှာအစိုးရကဖွဲ့စည်းပေးထားပြီးဖိလစ်ပိုင်သံမတ်ကြီးမစ်ရိုဆာရီယိုမေနာလိုဦးဆောင်တဲ့လွတ်လပ်သောစုံစမ်းစစ်ဆေးကော်မရှင်အဖွဲ့ ICOE ဟာကော်မရှင်ရဲ့အပြီးသတ်အစီရင်ခံစာကိုဇန်နဝါရီ20ရက်နေ့ကနိုင်ငံတော်သမ္မတကြီးပေးအပ်ခဲ့ပါတယ်။အဲဒီနောက်ဇန်နဝါရီ21ရက်နေ့မှာအစီရင်ခံစာအကျဉ်းကိုနိုင်ငံတော်သမ္မတရုံးဝက်ဆိုက်မှာတင်ပြီးအများပြည်သူသိအောင်ထုတ်ပြန်ပါတယ်။ဒါဟာမြန်မာနိုင်ငံအနေနဲ့ကိုယ်တိုင်လက်မှတ်ရေးထိုးထားတဲ့ Genocide Convention ကိုချိုးဖောက်တယ်ဆိုပြီးအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကတရားစွဲထားတာကိုဂျာဗျာအမိတ်တရားချမှတ်ဖို့နှစ်ရက်လောက်အလိုမှားမှထုတ်ပြန်တာဖြစ်လို့အဲ့ဒီတရားရုံးရဲ့ဆုံးဖြတ်ချက်အပေါ်ဒီစုံတရားသက်ရောက်မှုတော့ရှိမသွားခဲ့ပါဘူးမြန်မာနိုင်ငံအစိုးရအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအာဇာအဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ဒါကိုတပ်မတော်ကနှိမ်နင်းနောက်ပိုင်းသန်းတဝက်ကျော်ရှိမဲ့မွတ်စလင်ကြီးရွာသားတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးတဲ့ဖြစ်ရပ်ကြီးပေါ်ပေါက်ခဲ့ပါတယ်ဒီဖြစ်စဉ်အတွင်းလူညုံရေးတပ်ဖွဲ့ဝင်တွေအနေနဲ့စီရဆိုးမှုတွေကျူးလွန်ခဲ့သလားလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့သလားဆိုတာကိုမြန်မာနိုင်ငံဘက်ကစုံစမ်းရေးကော်မရှင်အမျိုးမျိုးဖွဲ့ပြီးစုံစမ်းစစ်ဆေးတာတွေ့ရှိချက်တွေထုတ်ပြန်တာလုပ်ခဲ့ပေမဲ့နိုင်ငံတကာအသိုင်းအဝိုင်းကအတိအမှတ်ပြုလက်ခံတာမျိုးတော့မရှိခဲ့ပါဘူးအခု ICOE ရဲ့အစီရင်ခံစာဘာတွေထူးခြားသလဲဘလို့အချက်လက်တွေဖော်ပြထားပြီးဘယ်အတိုင်းအတာအထိအကျိုးသက်ရောက်မှုရှိနိုင်မလဲဆိုတာလေ့လာကြည့်ကြရအောင်ပါ
ရခိုင်ပြည်နယ်မြောက်ပိုင်းမှာအာစာအကြမ်းဖက်အဖွဲ့ကိုမြန်မာတပ်မတော်ကနှိမ်နင်းခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်လို့နိုင်ငံတကာအတိုင်းအဝိုင်းရဲ့ဝေဖန်မှုတွေပေါ်ထွက်လာပြီးတဲ့နောက်ပိုင်းပြည်ရင်းမှာကော်မရှင်အမျိုးမျိုးဖွဲ့ပြီးစုံစမ်းစစ်ဆေးတာလုပ်ခဲ့ပါတယ်။အစိုးရဘက်ကဒုသမ္မတဦးမြင့်စွေခေါင်းဆောင်နဲ့စုံစမ်းရေးကော်မရှင်ဖွဲ့ပြီးစုံစမ်းစီတာမျိုးရှိတယ်လို့တပ်မတော်နဲ့ပြည်ထောင်ဝင်ကြီးဌာနတွေဘက်ကလည်းတရားကော်မရှင်တွေဖွဲ့ပြီးစုံစမ်းစစ်ဆေးတာထုတ်ပြန်တာလုပ်ခဲ့ပါတယ်။ဒီထုတ်ပြန်ချက်တွေကိုနိုင်ငံတကာအတိုင်းအဝိုင်းကယုံကြည်မှုမရှိသလိုလက်လဲမခံကြပါဘူး။အလားတူကုလသမဂ္ဂအချက်လက်ရှာဖွေမစ်ရှင် FFM ဖွဲ့စည်းပြီးတော့လေမြန်မာအစိုးရကအတိအမှန်မပြုရခိုင်ပြည်နယ်မြောက်ပိုင်းဝင်ရောက်ခွင့်မပေးလို့ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတွေလောက်ကိုပဲသွားပြီးတော့မင်းမြတ်အစီခံစာထုတ်တာမျိုးလုပ်ခဲ့ပါတယ်။ဒါတွေနဲ့ပတ်သက်လို့ ICOE အဖွဲ့ကောက်ချက်ချတာကတော့ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးနိုင်ငံတကာအဖွဲ့အစည်းများမှထုတ်ပြန်သည့်အစီခံစာများပါပြောဆိုရေးသားချက်များတွင်ကြီးမားသည့်ကွဲလွဲကွာဟချက်များတွေ့ရတဲ့ကဲ့သို့ပြည်ရင်းအဖွဲ့အစည်းများမှထုတ်ပြန်သည့်အစီရင်ခံစာများပါပြောဆိုရေးသားချက်များတွင်လည်းအလားတူအခြေအနေမျိုးကိုတွေ့ရှိရပါသည်ဆိုပြီးဖြစ်ပါတယ်။အထိပ္ပယ်ကတော့ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးနိုင်ငံတကာအဖွဲ့အစည်းတွေရဲ့ထုတ်ပြန်ချက်တွေမှာဘင်္ဂလားဒေ့ရှ်တစ်ဖက်ချမ်းကပြောဆိုချက်တွေကိုပဲအခြေပြုထားပြီးချက်ကားပြောဆိုမှုတွေတစင်ကြားပြောဆိုမှုတွေအများကြီးတွေ့ရသလိုမြန်မာနိုင်ငံဘက်ကအစီရင်ခံချက်တွေမှာတော့လုံခြုံရေးတပ်ဖွဲ့တွေကဘာအမှားမှမလုပ်တဦးတယောက်ချင်းစီကအမိတ်မနာခံပဲလှုပ်တာမျိုးရှိနိုင်တယ်ဆိုပြီးဘာပြဿနာမှမရှိတဲ့အောင်ထုတ်ပြန်လိရှိတာကိုဆိုလိုတာပ
ါအခု ICOE အစီရင်ခံစာကတော့အဲ့ဒီနှစ်မျိုးစလုံးနဲ့ခြားနာပြီးရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေနဲ့ဆိုင်တဲ့သမိုင်းကြောင်းပြည်ပခဖြစ်ပွားခဲ့တဲ့အခြေအနေအစဉ်စစ်စလာတွေကိုတပတ်တိုင်ကြကြဖော်ပြထားပါတယ်ကော်မရှင်ဟာဘင်္ဂလားဒေ့ရှ်အစိုးရရဲ့ခွင့်ပြုချက်မရလို့ဒုက္ခသည်စခန်းရောက်မွတ်စလင်တွေကိုတွစ်ဆုံမေးမြန်းခွင့်မရခဲ့ပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေအပါအဝင်ဒေသခံတွေတပ်မတော်သားတွေအပါအဝင်လူငြိမ်းရေးတာဝန်ရှိသူစုစုပေါင်း1500လောက်ကိုတွစ်ဆုံမေးမြန်းစုဆောင်းနိုင်ခဲ့ခြင်းဟာထူးခြားပါတယ်။ကော်မရှင်ရဲ့တွေးရှိချက်တွေထဲမှာအာဇာအကြမ်းဖက်အဖွဲ့ကရောမြမတပ်မတော်နဲ့လူငြိမ်းရေးအဖွဲ့ဝင်တွေဘက်ကပါစစ်ရဆိုးမှုတွေကျူးလွန်ခဲ့တာတွေ့ရှိတယ်လို့ဖော်ပြထားပါတယ်။ဒါတွေမကအယက်သားတွေကိုတတ်ဖြတ်တာအင်အားမမျှမတသုံးဆွဲတာလူရဲမှုကျူးလွန်တာမွတ်စလင်တွေစွန့်ခွာသွားတဲ့နေအိမ်တွေကိုဖျက်ဆီးတာစတဲ့ရဆိုးမှုတွေကျူးလွန်ခဲ့တယ်ဆိုပြီးလဲဖော်ပြထားပါတယ်
တမရော်ရဲ့စီရေးကာလတည်ဆုံးသူအရေးအတွက်နဲ့ပတ်သက်ရင်အစိုးရဘက်ကထုတ်ပြန်ထားတာကအာစာအဖွဲ့ဝင်386ယောက်အပါအဝင်စုစုပေါင်းလူအယောက်900ကျော်တည်ဆုံးတယ်လို့ဆိုပါတယ် ICOE အစီရင်ခံစာမှာတော့မင်းကြီးရွာတရွာတဲမှာကိုလူ900ကနေ600ချစ်ပြင်းရွာမှာ100ဝန်းကျင်မောင်နှုရွာမှာ100ကနေ200ကြားတည်ဆုံးနိုင်တယ်လို့ဖော်ပြပါတယ်။အခြားကြေးရွာတွေမှာလည်းအသေးအပြောက်တွေရှိခဲ့ပေမဲ့အတိအကျမသိနိုင်ဘူးလို့ဆိုပါတယ်။ဒါဟာအစိုးရထုတ်ပြန်ချက်နဲ့ရောနိုင်ငံတကာအတိုင်းအဝိုင်းကဆွဆွဲနေတဲ့မွတ်စလင်ကြေးရွာသား6000 9000လောက်တက်ဖြတ်ခံလိုက်ရတယ်ဆိုတာနဲ့ပါအတော်လေးခြားနာတာတွေ့မြင်ရပါတယ်။အာရမပြုကျင့်မှုမှာခိုင်လုံတဲ့တက်တည်မတွေ့ရတာကလွဲရင်နေအိမ်တွေမိရှို့မှုတွေနဲ့ပစ္စည်းခိုးယူမှုတွေကိုတော့လုံခြုံရေးတပ်ဖွဲ့ဝင်တွေကရောအရက်သားတွေပါကျူးလွန်ကြတယ်။ အဓိကကြတာကတော့ဒီလိုကျူးလွန်တာတွေကိုလုံခြုံရေးတပ်ဖွဲ့တွေကတားမြစ်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးတိတိကျကျထောက်ပြထားပါတယ်။မြန်မာနိုင်ငံဘက်ကဒီထုတ်ပြန်ကြံမျိုးထွက်လာတာပထမဦးဆုံးလို့ပြောနိုင်ပါတယ်။ ICO ၏အစီရင်ခံစာထုတ်ပြန်ပြီးတဲ့နောက်တပ်မတော်ဘက်ကကြီးညာချက်တည်းရဲ့ထုတ်ပြန်ရမှာအစီရင်ခံစာကိုလေ့လာသွားမယ်။အစီရင်ခံစာမှာပါတဲ့စစ်ရာဇဝတ်မှုတွေနဲ့ပတ်သက်ရင်ပြစ်မှုတစုံတရာကျူးလွန်ကြောင်းခိုင်လုံတဲ့တပ်တွေအထောက်အထားတွေရှိခဲ့ရင်စစ်ဖက်တရားရုံးတွေကနေစစ်ဆေးအရေးယူမယ်ဆိုပြီးဖော်ပြခဲ့ပါတယ်။ ICO အစီရင်ခံစာတစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်နိုင်ငံတကာကဆွဆွဲသလိုမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့စစ်ရာဇဝတ်မှုကျူးလွန်တာနေအိမ်တွေကိုမီးရှို့တာတွေကိုမတားဆီးတာတစ္စည်းတွေကိုခိုးယူတာစတာတွေကိုညှင်းပယ်ထားတာမရှိတဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းတချို့လက်သင့်ခနိုင်လောက်เสียရှိနေပါတယ်။ဂျူနိုဆိုင်လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်မှုမျိုးကိုတော့ကျူးလွန်ခဲ့ခြင်းမရှိဘူးလို့ဆိုပါတယ်
။ဒါပေမဲ့ကော်မရှင်ဟာဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတွေကိုဝင်ရောက်စုံစမ်းခွင့်မရခဲ့တာကြောင့်ကုလသမဂ္ဂရဲ့ FFMM အစီရင်ခံစာကိုကျော်လွန်ပြီးအရေးပါဖို့ဆိုတာကတော့ဖြစ်နိုင်ပွဲသိမ့်မရှိသေးပါဘူး။အစီရင်ခံစာထဲမှာဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ဒုက္ခသည်တွေကိုတွေးဆမေးမြန်းစုံစမ်းမှုအပါအဝင်အချက်တချို့ကိုဆက်ပြီးလှုပ်သင့်သေးကြောင်းအကြံပြုထားတာကြောင့်စုံစမ်းမှုတချို့ကိုအသေးစိတ်ဆက်ပြီးလုပ်နိုင်ရင်အစီရင်ခံစာပါအရက်ဘက်စစ်ဘက်ရာဇဝတ်မှုကျူးလွန်တာတွေကိုတိတိကျကျအရေးယူပြနိုင်ရင်အစီရင်ခံစာရဲ့သက်ရောက်မှုအားကောင်းလာမှာဖြစ်တယ်လို့နိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုတွေရော့ကျလာနိုင်ပွဲရရှိပါကြောင်းတင်ပြလိုက်ရပါတယ်။